ုံးဆက်သွယ်မှုအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ခံထားရတဲ့စကိုင်းတိုင်းပြည်နယ်ကူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီရက်ပိုင်းတိုက်ပွဲပြင်းထန်တာဖြစ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေဖြစ်ခဲ့ပါတယ်။တိုက်ပွဲတွေတွင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောကြပါတယ်။ဒီအကြောင်းကြောင့်ငွားလာတဲ့တဲ့ရင်ကိုတော့ကိုတိုင်းညိုဦးကပြောပြပေးပါပါခင
်ဗျာ။စကိုင်းတိုင်းပြည်နယ်ကူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားမတ်လ29ရက်နေ့ကတည်းကစတင်တိုက်ပွဲဖြစ်ခဲ့တယ်လို့စစ်ကောင်စီကနေပြီးဧပြီလ17ရက်နေ့ကတင်ထုတ်ပြန်ပါတယ်။ဧပြီလ3ရက်နဲ့4ရက်နေ့တွေမှာတော့နယ်လင်းကြီးရွာနီးမှာစခန်းချထားတဲ့ KIA နဲ့ PDF ပူးပေါင်းတပ်စခန်းတွေကိုစစ်ကောင်စီတပ်ဖက်ကတိုက်ခိုက်ခဲ့ကြောင်းနဲ့ဒလိုတိုက်ခိုက်စဉ်မှာ KIA နဲ့ PDF ပူးပေါင်းတပ်တွေကပင်လယ်ဘူးမြို့ကနေမြေရဲစခန်းနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတာလွန်အင်အားနဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သတင်းမှာဖော်ပြပါရတယ်။စစ်ကောင်စီတပ်တွေဘက်ကဧပြီလ9ရက်နေ့မှာပင်လယ်ဘူးမြို့ကိုပိတ်ဆို့တိုက်ခိုက်ခဲ့ပြီးတဲ့နောက်10ရက်နေ့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဆုတ်ခွာသွားတယ်လို့ပြောပါရတယ်။ဒီတိုက်ပွဲတွေအတွက်မှာစစ်ကောင်စီတပ်ဖက်ကထိခိုက်ကြဆုံးတာရှိခဲ့တယ်လို့ပြောပေမဲ့အတိအကျမဖော်ပြပါဘူး။KIA PDF ပူးပေါင်းတပ်ဖက်ကအလောင်းရှစ်လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမိတဲ့အကြောင်းတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကသတင်းထုတ်ပြန်ချက်ထဲမှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဟာနိုင်ငံပိုင်အဆောက်အုံတွေအများပြည်သူနဲ့တက်ဆိုင်တဲ့စေယုံကြောင်းလူနေအိမ်စတွေကိုအကောက်အယူတိုက်ခိုက်ပြီးတော့ Geneva Convention ရဲ့ပြည်သူ့ဆိုင်ရာဥပဒေအရစစ်ရာဇဝတ်မှုမြောက်တဲ့အကြောင်းဆွဆွဲထားပါတယ်။ PDF တပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီတပ်တွေဟာဒီကြောင်းကနေပြီးတော့တိုက်ခိုက်တဲ့အတွက်လူနေအိမ်တွေကိုထိခိုက်ပျက်စီးတယ်လို့ဆိုပါတယ်။ရတားတွေလည်းပြတ်တက်ခံရတယ်လို့ PDF ဘက်ကအခုလိုပြောပါတယ
်။တိုက်ကြတော့တင်းင်းကတော့တိုက်ကြတော့လေ။ဒါကလည်းလေးတစ်ခုလိုလည်းခါတော့ဆရာဆုံးရတာပေါ့။ဆင်းပြန်မှာဆိုတော့အထူးနည်းနည်းလေးနာကြမှာဆိုလို့။ဒီကဒီရေစကောင်းကတော့ခြေလူကြီးကလည်းခြေလူကြီးကလည်းပလင်းတယ်ဟို။ဒါကဒီရေတွေကဆရာခါတော့သူကအနာလေးနဲ့ဘုန်းကခြေရတာမျိုးကြီးနေတော့ငန်းတာဆက်စီးသွားတာပေါ့။တင်းတင်းနဲ့ဆက်ပါအဲဒီကနေ့တော့အရင်ကတည်းကအားကြီးလို့ရှိရအဲကြောက်ဟင်းသွင်းဆိုတဲ့ယူအမှာဒီလေရနဲ့စစ်ကူလာချတဲ့နေရာတော့အရသာ၃ရက်ကိုပြတ်တက်သွားတော့စစ်ကောင်စီပြတ်တော့တော့
အရသာတိုက်ဆုံမှုနဲ့ပတ်သက်လို့ view ကတိကျအတိပြနိုင်တာတော့မရှိသေးပါဘူးတိုက်ပွဲဖြစ်ပွားတဲ့ဧပြီလ9ရက်နေ့ကနေပြီးတော့10ရက်အထိစစ်တပ်ကလေကြောင်းကနေပြီးတော့အချင်းချင်းတိုက်ခတ်ခဲ့ကြောင်းနဲ့ဒေသခံရွာသားတွေထောင်ချီပြီးတော့တင်းရှောင်နေရတဲ့အကြောင်းပြောပါတယ်ပင်လယ်ဘူးဘက်ကအခု10ရက်နဲ့2ရက်အတွင်းတိုက်ပွဲတွေငြင်းသက်နေပြီနဲ့ကောလင်းဝင်းတူဘက်မှာတိုက်ပွဲတွေဖြစ်ပွားနေရဆိုတဲ့ဇင်းတွေလည်းထွက်နေပါတယ်။ဗျူရီအနေနဲ့ကတော့အဲ့ဒီဘက်ကိုဆက်သွယ်မရလို့အတိမပြုတ်နိုင်သေးပါဘူး။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမွိညော်ဘူးကတော့ပင်လယ်ဘူးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့အောက်ခြေကတရားဝင်သတင်းပေးပို့လာတာမရှိတဲ့ကြောင်းပြောပါတယ်
။အဲ့ဒီသတင်းကတော့ကျောစီမားမတက်ဖို့ခင်ဗျာ။ live ပေါ်မှာတော့ဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့တရားဝင်သတင်းတက်တာမရှိဘူး။အဲ့ဒါကျွန်တော်တို့တည်ပြပြောလို့မရဘူးလား။ဒီ Skype တိုင်းနေဆက်ပေးမှာကတော့အဲကျွန်တော်လူတွေတို့ထတာတော့များရှိတယ်။ခိုက်တဲ့စက်ပက်ကပြည်ပြည့်နေတဲ့အနေနဲ့ဒါလည်းသူတို့နဲ့ပူးပေါင်းပြမှာပေါ့နော်။အဲဒီလုပ်ငန်းကတော်တော်များရှိတယ်။ဆိုတော့သူတို့အဲရှစ်တန်းကအဲဒီတက်မိုးတွေအဲဝန်ခိုက်တာလားအဲ့ဒါတော့မသိဘူး။ဒါတော့ကျွန်တော်ဒီကနဲ့ဘူကနဲ့ဒါရိုက်အဲ့မှာကုကဲတာတော့မရှိဘူး
။ KIA ဘူတယောက်ကြာဆုံးတယ်လို့သတင်းတွေ online မှာတွေ့ရပေမဲ့ဒါကလည်းအတီးပြည့်ချက်မပြီးနိုင်ဘူးလို့ဗမုညော်ဘူးကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းပင်လယ်ဘူးကောလင်းဝင်းတူစတဲ့မြို့နယ်တွေမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့စက်တင်ဘာလအတွင်းမှာဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးလိုင်းတွေကိုဖြတ်တောက်ခဲ့တာကြောင့်မျိုးသတင်းရယူဖို့လည်းခက်ခဲရှိနေပါတယ်ခင်ဗျာ